ိုင်းနိုင်ငံမှာလူမောင်ခိုကူးခံရပြီးတွေကိုကျူးလွန်သူတွေကနေနာကြေးပေးဖို့တရားဥပဒေကဆုံးဖြတ်ချက်ချထားတဲ့မကြသေးခင်နှစ်တွေကအမှုပေါင်း69ရာခိုင်နှုန်းကျော်မှာကျူးလွန်သူတွေဟာတရားဥပဒေဆုံးဖြတ်ချက်ကိုလွတ်လပ်ရှုပြီးနေနာကြေးမပေးကြသေးဘူးလို့ Thompson Reuters Foundation ကတိကျရခဲ့တဲ့အချက်လက်တွေမှာတွေ့ရတဲ့အကြောင်း Reuters သတင်းတပုတ်မှာရေးထားပါတယ်2024ခုနှစ်ကလေးကဆိုရင်အမှုပေါင်း1330ကျော်အတွဲလူမော်ကိုကူးသူတွေအနေနဲ့သူတို့လူကုန်ကူးရသူတွေကိုညနာချင်းငွေစုစုပေါင်းဒေါ်လာ 4.3 သန်းထိုင်းဘတ်ငွေနဲ့ဆိုရင်တန်း130ကျော်ပေးဖို့ထိုင်းတရားရုံးတွေကဆုံးဖြတ်ထားတယ်လို့ထိုင်းရှိနေချုပ်ယုံကနေရနိုင်တဲ့နောက်ဆုံးကိန်းဂဏန်းတွေမှာတွေ့ရပါတယ်ဒါပေမဲ့လည်းအမှု5ခုအတွက်စုစုပေါင်းညနာချင်းဘတ် 5.6 သန်းကိုပဲပေးကြတာရှိပြီးဒီထဲမှာတရားရုံးမရောက်ဘဲအပြင်မှာဖြည့်ရှင်းကြေးခဲ့တဲ့ဖြစ်ရပ်တွေမပါဘူးဆိုတာထိုင်းနိုင်ငံသတင်းအချက်အလက်လွတ်လပ်စွာရယူခွင့်ဆိုင်ရာဥပဒေအရလူမော်ခိုကူးမှုတိုက်ဖျက်ရေးအစိုးရဌာနစီကနေရယူခဲ့တဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။ဒီနေ့အတွက်အခုချိန်ထိဆိုရင်လူမော်ခိုကူးခံရသူအယောက်1000ကျော်တိစံချိန်တင်အရေးအတွက်နဲ့ကဲတင်ထားနိုင်ပေမဲ့ညနာချင်းမပေးကြတာကြောင့်အဲဒီလူတွေပြန်ပြီးလူမော်ခိုကူးခံရမယ်ရေးလူကုန်ကူးမှုတိုက်ဖျက်ရေးလှုံ့ဆော်လှုံ့ဆော်နေသူတွေကစိုးရိမ်နေပါတယ်။ထိုင်းနိုင်ငံကိုလူကုန်ကူးခံရသူတွေထဲမှာမြန်မာနိုင်ငံသားအများကြီးလည်းပါဝင်ပြီးလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားဘယ်ရွိဘယ်မြောက်ကိုထိုင်းအနာဘယ်တွေကကယ်တင်လိုက်တယ်ဆိုတဲ့သတင်းတွေမကြာခဏတွေ့ရလေရှိပါတယ်